ရန်ကုန်မြို့အားထိုင်းတန်ယုံမှာပြည်ဝင်ခွင့်ဗီဇာလျှောက်ထားသူအစီအတွက်များပြားလာတဲ့အတွက်တရက်ကိုလျှောက်ထားသူ400ကိုသာလက်ခံသွားမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာထိုင်းတန်ယုံကဗိုလ်ချုပ်နေမှာကြေညာချက်ထုတ်ပါတယ်တိုကင်နံပါတ်နဲ့တန်းစီစနစ်ကိုလည်းကျင့်သုံးမှာဖြစ်ပြီးလျှောက်ထားသူကိုယ်တိုင်တိုကင်ရယူရမှာဖြစ်သလိုအလွဲသုံးစားလုပ်မှုတွေတိုကင်အတုပပြုလုပ်တာတွေကိုတွေ့ရှိရင်ဗီဇာလျှောက်ထားခွင့်ပိတ်ပင်မှာဖြစ်ပြီးလျှောက်ထားသူကိုနံပါတ်စင်းနဲ့ထည့်သွင်းမယ်လို့လည်းဖော်ပြထားပါတယ်စစ်ကောင်စီကဖေရီဆယ်ရနေ့ကထုတ်ပြန်လိုက်တဲ့အသက်အရွယ်သတ်မှတ်ချက်တွေနဲ့ကိုက်ညီသူတွေမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေအာဏာတည်တဲ့နေ့ရက်သတ်မှတ်ချက်ဆိုတဲ့ကြေညာချက်ထွက်ပေါ်ပြီးမှရန်ကုန်ကထိုင်းတန်ရုံရှိမှာနေစဉ်လူရာနဲ့ချီတန်းစီပြီးဗီဇာလျှောက်ထားတာတွေတိုးလာခဲ့တယ်လို့ရန်ကုန်မြို့ကန်တွေက VOE ကိုပြောပါတယ်ဗီဇာလျှောက်ထားမှာအစ်စ်နေပုံများလာတာမျိုးမကြုံရပေမဲ့ရဲနေငယ်ပို့ပြီးကြန့်ကြာတာတွေလည်းကြုံခဲ့ရတယ်လို့လည်းကိုယ်တိုင်ထိုင်းဗီဇာလျှောက်ထားခဲ့တဲ့အမည်မဖော်လိုတဲ့မျိုးသမီးတူက VOE ကိုပြောပါတယ်ကိုယ်တိုင်လျှောက်ထားသူတွေနဲ့ရန်ကုန်မြို့ကန်တွေကရိုက်ခုပြီးဆိုရှယ်မီဒီယာတွေမှာတင်ထားကြတဲ့ဓာတ်ပုံတွေမှာတော့ထိုင်းတန်ယုံရှိမှာလူကြီးဖြစ်ပေါ်နေတာတွေ့ရပြီးလူအမျိုးများဟာမနေ့အစောပိုင်းကတည်းကတန်းစီနေကြတာကိုလည်းမြင်တွေ့ရပါတယ်ခင်ဗျာ